ပြည်သူ့လွတ်တော်မှာတိုင်းသားရေးရနယ်ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီကိုကိုယ်စားလှယ်15ဦးနဲ့ဖွဲ့စည်းထားပြီးကော်မတီဥက္ကဋ္ဌအဖြစ်ပအိုးအမျိုးသားအဖွဲ့ချုပ် BNO ကကိုယ်စားလှယ်ဦးခွန်မောင်တောင်းကိုတာဝန်ပေးထားပါတယ်။အဲ့ဒီကော်မတီဟာပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဖိတ်ခေါ်ဆွေးနွေးညှိနှိုင်းမှုနဲ့တိုင်းသားတွေရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေးနဲ့လမ်းမဆက်သွယ်ရေးကိစ္စတွေဖွံ့ဖြိုးတိုးတက်ဖို့အတွက်လွတ်တော်ဥက္ကဋ္ဌကတဆင့်တင်ပြဆောင်ရွက်ရမယ်တာဝန်ရှိတယ်လို့သိရပါတယ်။နယ်မြေတည်ငြိမ်မှုမရှိတဲ့တိုင်းသားဒေသတွေတည်ငြိမ်အေးချမ်းပြီးငြိမ်းချမ်းရရှိဖို့အတွက်လာမယ့်အစိုးရသက်နဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်သွားမယ်လို့ကော်မတီဥက္ကဋ္ဌဦးခွန်မောင်တောင်းကပြောပါတယ်
။အဲ့ဒီအစိုးရလက်ထက်မှာတော့လာမယ့်အစိုးရပြည်လက်ထက်မှာလည်းတွေ့နေပူတုံးကတွေ့ရေးပန်းချက်တွေလည်းရှိပါတယ်။အလားပြည်တွင်းငြိမ်းချမ်းရေးဘောထရဝပြည်တွင်းငြိမ်းချမ်းရေးတွေရရှိဖို့အတွက်ကသူကြိုးစားဆောင်နေတယ်ဆိုတဲ့အလည်းပဲကျွန်တော်တို့ကသိရတယ်ဗျာ။ဒီလိုဒီပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်ကဆောင်နေတဲ့အနေအထားမျိုးပေါ်မှာမြင့်တီးပြတော့မှာကျွန်တော်တို့အခွင့်အကမ်းလည်းပြောကြရအောင်ဒီကြာရခန့်ကန်တာအနေနဲ့ကျွန်တော်တို့ကပါဝင်မှုမှာကျွန်တော်တို့ဆောင်ရွက်သွားဖြစ်ပါတယ်
အမျိုးသားလွှတ်တော်မှာဖွဲ့စည်းလိုက်တဲ့တိုင်းသားရေးရာကော်မတီမှာဥက္ကဋ္ဌအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသမီးကိုယ်စားလှယ်ဒေါ်ရှိလာနန်တောင်ခေါ်အန်နန်တောင်ကိုရွေးချယ်တာဝန်ပေးထားတာဖြစ်ပါတယ်။အဲ့ဒီကော်မတီနှစ်ခုမှာကချင်ပအိုးရှမ်းကရင်မွန်ပလောင်စတဲ့တိုင်းသားတွေကိုရွေးချယ်တာဝန်ပေးထားတာတွေ့ရပါတယ်။ Federal ပြောင်စုစနစ်ကိုတည်ထောင်နိုင်ဖို့အတွက်အရေးကြီးတဲ့ငြိမ်းချမ်းရေးရရှိဖို့ကြိုးစားရမှာဖြစ်တယ်လို့မွန်အမျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးနိုင်တီကပြောပါတယ်
ခင်ဗျကျွန်တော်တို့တိုင်းသားတွေရဲ့ခံစားချက်ကတော့ဒီစစ်မှန်တဲ့ဒီဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့အဓိကကျွန်တော်တို့အနေနဲ့အများကြီးကိုမျှော်လင့်ပါတယ်ဘာဖြစ်ဆိုတော့ကျွန်တော်တို့နိုင်ငံကဒီစစ်မှတ်ဖြစ်ပေါ်လာတဲ့နှစ်90ဝန်းကျင်လောက်ရှိတယ်ဆိုတော့ကျွန်တော်တို့ဖြစ်ချင်တဲ့ဆန္ဒကဒီပြည်ထောင်စုညှက်ဆဲပြီးတော့ဒီငင်းချင်းချင်းနဲ့တိုင်းသားတွေချင်းချင်းချစ်ချစ်ခင်ခင်နဲ့ဒီနိုင်ငံပုံပြတိုးတက်ဖို့အတွက်ဒီအလုံးဝိုင်းဝန်းပြီးတော့ဟိုဥစားဟိုဆောင်ရွက်ပေးသွားခြင်းပါတယ်ဟို
ရှမ်းပြည်နယ်မြောက်ပိုင်းမှာဒီလအတွင်း RCSS SSA နဲ့ TNN တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံ4000ကျော်စစ်ဘေးဒုက္ခသည်စခန်းတွေမှာခိုးလုံနေရပါတယ်။အဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့အချင်းချင်းကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။နယ်မြေငြိမ်းချမ်းမှုမရှိတာကြောင့်ဖွံ့ဖြိုးတိုးတက်မှုအားနည်းနေတဲ့တိုင်းဒေသဒေသတွေမှာဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်လာဖို့အတွက်လွှတ်တော်တွေကနေစူးစမ်းသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်သီရိယတနာကပြောပါတယ
်ဒေတာတစ်ခုငင်းညမ်းသွားပြီဆိုတာနဲ့ကျမတို့အလိုလိုခုပြိုးတိုးတက်လာမှာပါတို့ရဲ့ဟိုလူမှုဘဝတွေရောတို့ရဲ့စိတ်နေစိတ်ထားတွေရောလွတ်လွတ်လပ်လပ်ပေါ့နော်အဲ့လိုမျိုးဟိုဘုသူ့အမဟိုကဖြစ်ဆံမလို့ပဲနေထိုင်နိုင်တဲ့အခွင့်အရေးတွေတို့ရဲ့အဲ့လိုမျိုးရင်းဝင်းမှုတွေတို့ပြန်ရလာမှာပါကျမတိုင်းရင်းသားတွေရဲ့အားလုံးအရှင်ကြီးမှုအတန်လိုအပ်ချက်ငင်းချင်ကြီးပေါ့နော်ဒါတွေအားလုံးကိုဟိုခေါ်ဆောင်နိုင်ဖို့အတွက်ကျမတို့အဆောင်ကိုကြိုးစားသွားမှာပါ
ကော်မတီအသီးသီးမှာတမတော်သားလွှတ်တော်ကိုယ်စားလှယ်တဦးစီကိုရွေးချယ်ခန့်အပ်ထားပါတယ်။အစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာလွှတ်တော်ကိုယ်စားလှယ်တွေအချိုးကျပါဝင်လာတဲ့အခါအဲ့ဒီကော်မတီကအဖွဲ့ဝင်တွေလည်းပါဝင်ခွင့်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာလည်းအလားတူရေးရကော်မတီတွေကိုဖွဲ့စည်းခဲ့ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံညှိနှိုင်းမှုတွေရှိခဲ့ပါတယ်။အသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့ကော်မတီနှစ်ခုမှာရွေးချယ်တာဝန်ပေးခံရတဲ့ကိုယ်စားလှယ်တွေဟာတိုင်းသားအရေးနဲ့ပတ်သက်တဲ့မေးခွန်းတွေအဆိုတွေကိုလွှတ်တော်မှာတင်ပြပြီးတိုင်းသားတွေရဲ့အတန်နဲ့ဆန္ဒသဘောထားတွေကိုဖော်ဆောင်နိုင်ဖို့စူးစမ်းသွားမှာဖြစ်တယ်လို့ငြိမ်းချမ်းရေးရရှိဖို့အတွက်လည်းတိုက်တွန်းဆောင်ရွက်သွားမယ်လို့ပြောကြပါတယ်ရှင်။